COVID ရောဂါပိုးရဲ့ မူရင်းစနစ်ကိုရှာဖွေဖော်ထုတ်ဖို့အားထုတ်မှုတွေမှာ နိုင်ငံရေးအကြောင်းအဟန့်အတားဖြစ်နေရတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကသတိပေးပြောကြားလိုက်ပါတယ်။
This whole process is being poisoned by
ဖြစ်စဉ်တစ်ခုလုံးမှာနိုင်ငံရေးအစိတ်အသင့်နေပါတယ်။သိပ္ပံပညာကိုနိုင်ငံရေးနဲ့ကွဲကွဲပြားရှိစေဖို့ကျွန်တော်တို့တောင်းဆိုပါတယ်။လိုအပ်တဲ့အဖြေရှာတဲ့နေရာမှာလဲတင်းတင်းလျှောက်ပတ်တဲ့ပတ်ဝန်းကျင်လိုအပ်ပါတယ်လို့ WHO ရဲ့အရေးပေါ်ဌာနအကြီးအကဲမိုက်ကယ်ရိုင်ယန်ကဆွစ်ဇာလန်နိုင်ငံဂျနီဗာရုံးချုပ်မှာတောက်ကြနေကသတင်းထုတ်တွေကိုပြောဆိုလိုက်တာပါ။ ကုလသမဂ္ဂကျန်းမာရေးအေဂျင်စီတစ်ခုဖြစ်တဲ့ WHO ကလည်းကိုဗစ်-19ရဲ့ဇင်းမြစ်နဲ့ပတ်သက်ပြီးနက်နက်ရှိုင်းရှိုင်းစုံစမ်းဖော်ထုတ်ဖို့ဖိအားသစ်တွေကိုရင်ဆိုင်နေရပေမဲ့နောက်ထပ်လေ့လာစုံစမ်းမှုတွေအတွက်တိတိကျကျအချိန်သတ်မှတ်ထားတာတော့မရှိသေးပါဘူး။ကိုဗစ်-19ဗိုင်းရပ်ပိုးဟာသဘာဝကနေပေါ်ပေါက်လာတာလားတရုတ်နိုင်ငံတခွဲကန်းတွေကစတင်ပြန့်နှံ့လာလားဆိုတာကိုသိနိုင်အော ရေရရမသိရပဲဖြစ်နေချိန်မှာကြေကြေပြင်းပြင်းစုံစမ်းမှု PRP တောင်းဆိုမှုတွေထွက်ပေါ်နေတာပါ WHO အဖွဲ့ဝင်နိုင်ငံတွေနဲ့အစည်းအဝေးတွေမှာလည်းဥရောပသမဂ္ဂ EU နဲ့တခြားနိုင်ငံတွေကရှင်းရှင်းလင်းလင်းဖြစ်အောင်ဖော်ထုတ်ဖို့တောင်းဆိုထားကြပါတယ်